တော်ရှင်ပါခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲစကဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့နော်ဝေးနိုင်ငံအခြေစိုက် AHRC အာရှလူ့အခွင့်အရေးကော်မရှင်ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံရှေ့နေဥမင်းလွင်ဦးနဲ့ကနေဒါနိုင်ငံအခြေစိုက်ဗဟိုတရားရုံးရှေ့နေဟောင်းဒေါ်မော်လီတို့ဖြစ်ကြပါတယ်အခုပြီးခဲ့တဲ့ရက်ပိုင်းကသမရဦးသိန်းစိန်ကနေပြီးငင်းညာစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဥပဒေဆိုတာကိုပြင်ဆင်တဲ့ဥပဒေချမ်းတရားကိုလက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါတယ်ဒီဥပဒေချမ်းကိုလွှတ်တော်မှာအချိန်ချင်းခံခါသူတို့ဆွေးနွေးခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့ဇွန်လ18ရက်နေ့ကလွှတ်တော်ကနေသမရစီကိုတင်သွင်းလိုက်တာဖြစ်ပါတယ်ဒီတော့အခုအစ်စ်ပြင်ဆင်လိုက်တဲ့ဥပဒေအရဆိုလို့ရှိရင်ခွင့်ပြုမိန့်ကိုမတောင်းမနဲ့အကြောင်းကြားရုံနဲ့ပဲဆန္ဒပြလို့ရတယ်လို့လည်းသိရတယ်ဒီတော့ကဒီလိုဥပဒေချမ်းကိုအတည်ပြုပေးလိုက်တဲ့အတွက်ကြောင့်ဆန္ဒပြမဲ့လူတွေအတွက်ဘယ်လိုအကျိုးထူးလာနိုင်မလဲဆိုတာကိုစတင်ပြီးတော့ဆွေးနွေးကြပါတယ်ဥမင်းလင်ဦးကနေပြီးပြောပြပါလားခင်ဗျဟ
ုတ်ကဲ့ပါကျွန်တော်တို့ငင်းချင်းသာစီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေအရင်အဟောင်းတိုင်းဆိုလို့ရှိရင်ကျွန်တော်တို့ငင်းချင်းသာစီတန်းလှည့်လည်မယ်ဆိုတော့အော်တူချင်းဆန္ဒပြလို့မရတယ်လို့အဲလူအများစုပေါင်းပြီးတော့ဆန္ဒပြမယ်ဆိုလို့ရှိရင်လည်းတက်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့စခန်းကိုခွင့်ပြုချက်တင်ရတယ်မြို့နယ်ရဲတပ်ဖွဲ့စခန်းနေပြီးတော့ခွင့်ပြုချက်ရမှသာဆန္ဒထုတ်ပေါ်နိုင်ခွင့်ရှိတာဖြစ်တယ်အခုကြားထားလိုက်တဲ့ဥပဒေအရတက်ဆိုင်ရာမြို့နယ်ရဲစခန်းနေကိုခွင့်ပြုချက်တောင်းရမလို့ပဲနဲ့အကြောင်းကြားရုံနဲ့တင်အကြောင်းကြားတာကိုလက်ခံရရှိတာနဲ့ယခင်ကလို့ခွင့်ပြုချက်မပေးဘဲညှင်းပဲ့တာတွေဘာတွေမလုပ်ပဲနဲ့တခါတည်းခွင့်ပြုပေးရမယ်ဆိုတော့အချက်ကတော့တော်တော်ထူးခြားတဲ့အချက်ဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့
အဲ့တော့နောက်ပြီးတော့တခါဒီငင်းညစွာစီတန်းလက်လက်ချင်းဆိုင်ရာဥဒေယပြည်တံကျူးလွန်နေဆိုလို့ရှိရင်လည်းယခင်ကချက်မှတ်ထားတဲ့ပြည်တံတွေကိုလျှော့ပေးတဲ့ဥစ္စာကလည်းအခုအစိုးရအသည့်လက်ထက်မှာကြောင်းလဲမှုတရားဖြစ်တဲ့တိတာတဲ့ကြောင်းလဲမှုတရားဖြစ်တယ်လို့လည်းကျွန်တော်တို့အနေနဲ့သုံးသပ်မိပါတယ
်။အရင်တော့ဆိုလို့ရှိရင်ဟုတ်ကဲ့တော့တစ်နှစ်တည်းအောင်ထောင်ထမ်းချလို့ရတယ်နော
်။ဟုတ်ကဲ့ပါ။
အဲ့တော့အခုကြတော့
6လဖြစ်သွားတယ်။တချို့ဥစ္စာတွေကနှစ်နှစ်ကြာနိုင်တဲ့ဥစ္စာတစ်နှစ်ဖြစ်သွားတယ်။အဲ့အဲ့ဒီလိုမျိုးကြောင်းလဲမှုတွေရှိလာတယ်။နောက်ပြီးတော့ငွေတန်လဲတတ်မှတ်နိုင်တယ်ဆိုတာတွေကတော့ဥဒီတည်ရဲ့ကြောင်းလဲချက်တွေလို့ကျွန်တော်တို့မြင်ပါတယ်။အဲ့တော့ကျွန်တော်တို့ပြည်သူတွေအနေနဲ့လေဒီလိုပြောင်းလဲတာတဲ့ဥပဒေဒီပုံမှာပြဋ္ဌာန်းချက်တွေနဲ့ညီနီးဥပဒေတွေနဲ့ညီတင်ပြပြီးတော့အကြောင်းကြားဖို့လိုတယ်သတ်မှတ်ချက်တွေနဲ့ညီဆန္ဒပြတယ်ဆိုလို့ရှိရင်တော့ဒီဥပဒေကကျွန်တော်တို့ပြည်သူတွေအတွက်အားကောင်းတဲ့ဥပဒေတရားဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ဒီမြင်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့မြန်မာနိုင်ငံမှာ88ခုလူလူလှုပ်ရှားမှုပြီးကြတဲ့ကောကထွက်ခွာလာခဲ့တဲ့ဒေါ်မော်လီအနေနဲ့လည်းပဲနိုင်ငံရာချားမှာအတွေ့အကြုံတွေတော်တော်များများရှိလာခဲ့ပါပြီ။ဒီတော့ဒီလိုဆန္ဒပြပွဲတွေလှုပ်တဲ့အခါမျိုးမှာခွင့်ပြုချက်ကြိုတင်ပြီးတော့တောင်းခံရတယ်လို့ခွင့်ပြုချက်မရှိဘဲနဲ့ဆန္ဒပြရင်ဖမ်းခံရတယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့နည်းနည်းတော့အတွေ့အကြုံလေးတွေပြောပြပါလားခင်ဗျ။
ကျမတို့ဒီအိန္ဒိယမှာနေခဲ့စဉ်အခါတုန်းကအိန္ဒိယမှာပထမတုန်းကတော့ကျမတို့ဆန္ဒပြလို့ရှင်ဖမ်းပါတယ်ရှင်။ဖမ်းတဲ့အခါကျတော့ကျမတို့ကဟိုဘယ်နေရာကနေဘယ်နေရာအထိသွားရမယ်ရှောက်လို့ရတယ်တရှိ့ကိုဆက်သွားမယ်ဆိုလို့ရှိရင်တော့ဖမ်းမယ်ဆိုတဲ့အခြေအနေမျိုးတွေကိုသူတို့ကပြဋ္ဌာန်းထားတယ်အဲဘယ်နေရာကိုတော့သွားပြီးမပြရဘူးဆန္ဒပြခြင်းရင်နေရာသတ်မှတ်ပေးတဲ့နေရာမှာပဲသွားပြရမယ်အဲ့လိုမျိုးတွေကိုသူတို့ကတခါတည်းပြောထားပါတယ်အဲ့ဒီပုံမှာကျမတို့အားလုံးကလိုက်နာဖို့လိုပါတယ်အဲ့လိုမျိုးဆန္ဒပြတဲ့လူတွေကလိုက်နာပြီးလုပ်တဲ့အခါကျတော့ကျမတို့တွေ့မြင်ရတဲ့ဟာပါလဲဆိုရင်နောက်ကျမတို့သွားပြီးတော့ဆန္ဒပြဖို့အတွက်ခွင့်ပြုတော့ဆန္ဒပြမယ်ဆိုတာသွားအတိပေးအကြောင်းကြားတဲ့စာကိုသွားပေးတယ်သွားပေးပြီးလို့ရှိရင်ကျမတို့သူတို့သတ်မှတ်ထားတဲ့နည်းမျိုးအတိုင်းမှာပဲကျမတို့ဆန္ဒပြတယ်ဆိုရင်ကျမတို့ဟိုလာပြီးတော့ပူပေါင်းမဲ့တခြားစိတ်ဝင်စားတဲ့နိုင်ငံသားတွေလည်းလာပြီးတော့ပူပေါင်းပါဝင်တဲ့အခြေအနေမျိုးဖြစ်ပြီးတော့ဒါပေမဲ့ကျမတို့ကဘယ်လိုမျိုးရှိရလဲဆိုရင်စီကံရှိဖို့တော့အများကြီးလိုအပ်တယ်ရှင်ကျမတို့လိုချင်တဲ့တက်ကက်တစ်ခုကိုရောက်ဖို့အတွက်ကိုကျမတို့အားလုံးကစီကန်းရှိရှိညီညီညွတ်ညွတ်ရှိပြီးတော့ကျမတို့ပေးချင်တဲ့ message ကဘာလဲဆိုတဲ့ဟာကိုကျမတို့ကသိသိချာချာတခါလေစီစဉ်ပြီးတော့လှုပ်ထားရတယ်အဲ့ဒီလိုလှုပ်ထားတဲ့အပြင်တကယ်လို့ချွတ်ချော်မှုရှိခဲ့တယ်ဆိုလို့ရှိရင်နောက်တစ်ခုကိုကျမတို့ဘယ်လိုလှမ်းမလဲဆိုတာကိုလည်းအသင့်ပြင်ဆင်ထားဖို့လိုအပ်တယ်ဆိုတဲ့ဟာတွေကိုကျမတို့ဖြတ်ကျော်ခဲ့ရတယ်တွေးခဲ့ရတယ်ဆိုတာလေးကိုကျမ message ပေးချင်ပါတယ်
အဲ့တော့အဲ့လိုကနစောစောပိုင်းကဒေါ်မော်လီပြောသလိုခွင့်ပြုချက်မယူဘဲနဲ့ဆန္ဒပြလို့ဖမ်းသွားတယ်ပြုတယ်ဆိုရင်ကောသူတို့ဟိုဒီလိုထောင်ဒဏ်နဲ့ငွေဒဏ်တွေဘယ်လိုများအပြစ်ဒဏ်တွေချတယ်လဲခင်ဗျ။
ဟုတ်ပါဘူးရှင်ထောင်ဒဏ်နဲ့ငွေဒဏ်တွေမချဘဲနဲ့ဘယ်လိုလုပ်လဲဆိုလို့ရှင်အတိုက်ခံပါတီတွေရှိပါတယ်အိန္ဒိယနိုင်ငံမှာအဲ့ဒီအတိုက်ခံပါတီတွေကနေပြီးတော့ ပါတီတစ်ခုခုကနေပြီးတော့ကျမတို့ကိုအာမခံပေးပြီးတော့သူတို့ကပြန်ပြီးတော့ထုတ်ပေးလိုက်ပါတယ်အာတိတ်ပြီးတော့ဟိုပြင်းပြင်းထန်ထန်မရှိပါဘူးစီကံမလိုက်နာဘူးဆိုရင်စီကံကိုလိုက်နာဖို့အတွက်ကိုပဲညွှန်ကြားရမှရှိပါတယ်အဲတနည်းအားဖြင့်ဆိုရင်အကောင့်ဘက်ကိုဥတီတဲ့စဉ်းစားချက်ပြုမှုချက်တင်နဲ့လုပ်ပြီးတော့တစ်ဖက်ကလည်းဘလိုမျိုးရှိလဲဆိုလို့ရှိရင်တခါတလေကြလို့ရှိရင်အညိုးအသေးနဲ့လှုပ်တဲ့နော်ဆုံးဖြတ်ချက်စီရင်ချက်တင်မျိုးတော့တခါမှမရှိဘူးလို့ကျမတို့တွေးမြင်ရတယ်။ဒါကြောင့်အညိုးအသေးမရှိတဲ့ပြည်သူကိုတကယ်မြင့်တင်ပေးခြင်းနဲ့အခြေအနေမျိုးစိတ်ဓာတ်မျိုးတွေနဲ့သာတိုင်းပြည်မှာတကယ်ပဲဥဆောင်သွားမယ်ဆိုလို့ရှိရင်တော့ပြည်သူတွေလည်းတိုးတက်တယ်လို့အဲ့ဒီအစိုးရကလည်းတကယ်ပဲတိုးတက်တဲ့စီကံရှိတဲ့အစိုးရဖြစ်လာမှာ
။ဟုတ်ကဲ့ခင်ဗျ။အဲ့တော့ဒီလိုဆန္ဒပြကြတဲ့အခါမှာဆန္ဒပြတဲ့သူတွေကလည်းပဲပြည်သူအများစုအတွက်အကျိုးအတွက်ဆန္ဒပြကြတယ်ဆိုလို့ရှိရင်ဒီခုနပြောသလိုစီးနဲ့ကန်းနဲ့လှုပ်ဖို့လိုသလိုပဲအဲတစ်ဖက်ကလည်းပဲလုံုံရေးတာဝန်ယူပေးထားတဲ့ဟာလာရဲတို့ဘာတို့ကလည်းပဲသူတို့ကဒီဆန္ဒပြတဲ့လူတွေကိုရန်သူတွေလိုသဘောမထားပဲနဲ့အော်သူတို့ကတော့ဖြင့်တိုင်းပြည်အတွက်ကောင်းကကောင်းကြောင်းသူတို့ဖြစ်တဲ့ဖြစ်တဲ့တာကိုဆန္ဒပြတယ်ဆိုတာကိုနားလည်မှုရှိဖို့လေလိုတာပေါ့လေခုနပြောခဲ့တဲ့အကြောင်းကြားစာပေးပို့ရတယ်ဆိုတာကတနည်းအားဖြင့်တော့ခွင့်ပြုချက်ကိုရှောက်ထားတဲ့သဘောမျိုးပဲပေါ့နော်နိုင်ငံရခြားမှာကျွန်တော်တို့မြင်ရကြားသိရတာကလည်းပဲဒီလိုဆန္ဒပြမယ်ဆိုလို့ရှိရင်အများပြည်သူတွေတွာလာလှုပ်ရှားနေတဲ့လမ်းမတွေပေါ်မှာစီတန်းလှည့်လည်တဲ့အတွက်ကြောင့်မဆိုင်တဲ့လူတွေကိုအနှောက်အယှက်ဖြစ်မလားဒါမှမဟုတ်လို့ရှိရင်လည်းအစိုးရပိုင်းပြည်သူပိုင်းအဆောက်အုံတွေပျက်စီးသွားနိုင်သလားပန်းချန်တွေပိုင်းလုပ်မယ်ဆိုလည်းတစ်ပင်ပန်းမင်းတွေအကုန်လုံးကျိုးပဲ့ပျက်စီးသွားနိုင်လားစတာမျိုးဒီအကြောင်းကြားစာထဲမှာလူအင်အားဘယ်လောက်ပါမယ်ဘယ်လမ်းဘယ်ခရီးကိုဘယ်အတိုင်းတာဘယ်လောက်အချင်းကြာကြာသွားမယ်ဘယ်သူဘဝတွေပါမယ်ဆိုတာတွေကိုပြည့်ပြည့်စုံစုံနဲ့နောက်ပြီးတော့ခေါင်းဆောင်တွေရဲ့နာမည်တွေလိပ်စာတွေဖုန်းနံပါတ်တွေစသဖြင့်ဒီဆန္ဒပြပွဲနဲ့ပတ်သက်တာကိုပြည့်ပြည့်စုံစုံတင်ပြပြီးတော့သူတို့ကိုအကြောင်းကြားရတယ်ဒီတော့မှသက်ဆိုင်ရာရဲစခန်းကနေပြီးတော့ဒီဆန္ဒပြတဲ့လူတွေရဲ့လုံခြုံမှုကိုလည်းပဲတာဝန်ယူပေးမယ်နောက်ပြီးတော့ဘေးကနေပြီးတော့မလို့ဓမ္မနဲ့ဝင်ပြီးတော့ရန်ရှာလာမဲ့အန္တရာယ်ကိုလည်းသူတို့ကကာကွယ်ပေးပြမယ်တာဝန်ရှိနေကြတယ်ဒါကြောင့်မလို့ဒီမှာသူတို့အကြောင်းကြားရမယ်ဆိုပြီးတော့သူတို့သတ်မှတ်ထားတာပါအခုမြန်မာနိုင်ငံမှာအခုလိုလွတ်လွတ်လပ်လပ်နဲ့ဟလာခွင့်ပြုအမိန့်ကိုတောင်းခံစရာမလိုဘူးအကြောင်းကြားစာပြုံနဲ့ဆန္ဒပြမယ်ဆိုလို့ရှိရင်လူတွေကလည်းပဲစီကန်းရှိဖို့လိုလာပြီပေါ့လေအထက်ကနေဆိုတာနဲ့ဆန္ဒပြကြမယ်ဆိုပြီးတော့အရန်ကရောမလုပ်ဖို့တော့လေလုံမှာပေါ့ဥမင်းလို့ပြောပါအောင်ခင်ဗျဥပဒေကျူတော့နေတာတွေဘယ်လိုကျွန်တော်တို့ကြည့်ပြီးတော့ထိမ့်ပေးလို့ရတယ်လဲခင်ဗျ
ဟုတ်ကဲ့ပါဒီငင်းစုစီဥတွေကိုမပြင်ခင်ကာလအတွင်းမှာပဲကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာခွင့်ပြုချက်ရတဲ့အတွက်ဆန္ဒထုတ်ပေါ်တဲ့ဆန္ဒပြပွဲတွေတော်တော်များများကျွန်တော်တွေ့ခဲ့ပါတယ်အဲ့တော့အဲ့ဒီလိုတွေ့တဲ့အခါမှာကျွန်တော်တို့ဒီဆိုပြောသလိုပေါ့နော်ခွင့်ပြုချက်ရဆန္ဒပြတဲ့အခါမှာမျိုးနေရတဖွဲ့မှုတဲ့အစ်မနေနဲ့သူဒါမှမဟုတ်လို့ရှိရင်တူးလုံချင်မှုထဲမနေနဲ့အရာရှိတွေကနေပြီးတော့လုံချုံရေးကိုလိုက်ပါဆောင်ရွက်ပေးရမယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်တွေရှိပါတယ်အဲ့တော့အဲ့ဒီလိုပြဋ္ဌာန်းချက်တွေနဲ့ညီသက်ဆိုင်ရာရဲတပ်ဖွဲ့တွေရဲစခန်းတွေကနေတာဝန်ယူပြီးတော့လိုက်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာပြည်သူလူထုကခွင့်ပြုချက်တောင်းမိပြီပဲဘာလို့လိုက်ကြည့်နေကြလူသေးလဲဆိုတဲ့အမြင်မျိုးရှိတဲ့ဥစ္စာတွေကျွန်တော်တို့တော်တော်များများတွေ့ရပါတယ်နောက်ပြီးတော့တခြားဥစ္စာတွေမှာဒီဥပမာအပြင်ကျွန်တော်တို့မဟာဗန္ဓုရပညာနာမှာသူတို့စခန်းချပြီးတော့ဆန္ဒပြနေတယ်ဆိုလို့ရှိရင်လည်းသက်ဆိုင်ရာရဲတပ်ဖွဲ့ဒီတာဝန်ရှိတဲ့သူတွေကလက်ဖက်ဆိုင်တွေမှာထိုင်ပြီးတော့စောင့်ကြည့်နေကြတယ်လုံခြုံရေးယူပေးကြတယ်ဒါတွေကိုတချို့ကလည်းအမြင်မကြည်မလင်ဖြစ်ကြတယ်ပေါ့နော်ကျွန်တော်တို့ပြည်သူတွေကလည်းဒါတွေကိုခွင့်ပြုချက်ရပေမဲ့လည်းငါတို့အတွက်လုံခြုံရေးရတာဝန်ရှိလို့သူတို့လိုက်ပါဆောင်ရွက်ပေးရပါလားဆိုတာကိုသိဖို့လိုတယ်နောက်ပြီးတော့တခါဒီလူမျိုးခွင့်ပြုချက်ရပြီးတော့မှလုပ်တဲ့အခါမှာအစောကပြောသလိုပေါ့နော်ဒေါ်မော်လီပြောသလိုပဲကျွန်တော်တို့ဘက်ကလည်းစီကံတကြညီညွတ်ညွတ်ရှိဖို့လိုတယ်စနစ်တကြရှိဖို့လိုတယ်ဒါကတော့အလွန်အရေးကြီးတဲ့ကိစ္စပေါ့အဲ့ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်အစောကဥက္ကမောင်ကြီးပြောသလိုမျိုးမလိုတဲ့တစ်ဖက်တွေးထိုးတဲ့အဖွဲ့အစည်းတွေကနေပြီးတော့ဝင်ပြီးနှောက်ယှက်တဲ့အတွက်ဒီဆန္ဒပြတဲ့အရေးခင်းတွေပျက်စီးသွားတဲ့ဥစ္စာတွေမျိုးကြုံတွေ့နိုင်တယ်။အဟန္တာအနှောက်ယှက်တွေအများကြီးဖြစ်လာနိုင်တယ်။အခုဒီလိုငင်းစုစီကိုလွတ်လပ်စွာဆန္ဒထုတ်ဖို့ခွင့်ပြုလိုက်ပြီးဆိုတာနဲ့ဒီဥရိယနိဥရိယလိုက်နာမယ့်အချက်တွေကိုသက်ဆိုင်ရာပြည်သူလူထုတွေကလည်းသိဖို့လိုတယ်။တောင်သူလယ်သမားတွေအားလုံးကလည်းသတ်မှတ်ချက်တွေအတိုင်းဒီဥစ္စာတွေကိုလိုက်နာဆောင်ရွက်ဖို့လိုတယ်။ ဒုတိယအလုတ်သမားတွေနဲ့ပတ်သက်တဲ့ဌာနပြပွဲတွေကြီးမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်တော်များများစီကံစီပြီးဝူးဝူးညီညီဝူးဝူးနဲ့ကိုယ့်ရည်ရွယ်ချက်ရအောင်လှုပ်သွားနိုင်တာကိုမျိုးကျွန်တော်တွေ့ရတယ်။အဖြစ်လို့ဆိုတော့အလုတ်သမားတွေချင်းချင်းပြီးနေတယ်၊စီယုံမှုရှိတယ်ဒီကံတကြဆန္ဒပြနေတယ်အဲတော့အဲ့ဒီလိုမျိုးအလုံသမားတွေဆန္ဒပြတဲ့ကိစ္စတွေတော်တော်များများမှာကသက်ဆိုင်ရာတာဝန်ရှိတဲ့သူအနေနဲ့ဝင်ရောက်နှောက်ယှက်နိုင်ခြင်းမရှိဘဲနဲ့အောင်မြင်ပြီးပြီးသွားတယ်ဆိုတာတွေကျွန်တော်တို့ပြီးခဲ့တဲ့အတွေ့အကြုံတွေအရကျွန်တော်တို့မြင်ရတယ်ဒီတောင်သူလေသမားတွေနဲ့ပတ်သက်တဲ့ကိစ္စတွေမှာကျတော့အစိုးရပြောသူမျိုးခံမှန်းတဲ့ဥယျပူသွားတာမျိုးလေးရှိနိုင်တယ်တခါတလေခွင့်ပြုချက်မရတော့လည်းပဲမပြည့်မနေပြမယ်အခြေအနေမျိုးဖြစ်တဲ့အတွက်ရလို့ဖန်ခံရတဲ့ကိစ္စတွေလည်းရှိတယ်ဒီကိစ္စတွေကတော့အခုကျွန်တော်တို့ဒီဥရိအပင်နောက်ပိုင်းမှာတော့ရတန်းကနေရက်သွားမယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ
်ဟုတ်ကဲ့ခင်ဗျာတော်မော်လီရောပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ကျွန်မတခုတော့စိုးရိမ်နေအဲ့ဒါပါလဲဆိုလို့ရှိရင်ကျွန်မတို့နိုင်ငံမှာအခုဖြစ်နေတဲ့ဟာအစိုးရကနေပြီးတော့အပြောင်းလဲလုပ်ပြီးတယ်ဆိုတဲ့ဟာကိုကျွန်မတို့ကမြင်လိုက်တဲ့အခါကျတော့ဘယ်လိုဖြစ်လဲဆိုတော့အဲ့အပြောင်းအလဲကိုဒါကတော့ဟုတ်ပြီကောင်းပြီကောင်းတဲ့အဖြေပဲလို့တွေ့တယ်။ကျွန်မပြောချင်တဲ့ဟာကဘာလဲဆိုရင်အဖြေဆိုတဲ့ဟာကမှားတယ်တိုင်းလဲမှားနိုင်တယ်။မှန်တာလဲမှန်အမှန်ကိုလည်းပြောလို့ရတယ်။အမှားကိုလည်းပြောလို့ရတယ်။အဲ့ဒါကိုအဖြေလို့ခေါ်တယ်။အဲ့တော့အဲ့အဖြေကိုကြည့်ပြီးတော့ကျွန်မတို့ကအလုံးလုံးထားတဲ့ပို့ပြီးတော့သေချာတာကဘာလဲဆိုလို့ရှိရင်အဲ့ဒီအဖြေကမှားနေသလားမှန်နေသလားဆိုတဲ့ဟာကိုသေးသေးချာချာပိုင်းခြားပြီးမှအမှန်ကိုခိုင်ခိုင်မာမာရက်တည်ပြီးစီကံစနစ်ရှိရှိနဲ့အလုံးလုံးပို့လို့တယ်လို့ကျွန်မတတိပေးချင်ပါတယ်အဖြေကိုအမှန်လို့ယူမိတဲ့ဟာတွေအားလုံးကကျွန်မတို့အတွက်အမှားတွေဖြစ်ပါအဖြေဆိုတဲ့ဟာအမှားလည်းဖြစ်နိုင်တယ်အမှန်လည်းဖြစ်နိုင်တယ်ဆိုတော့တတိကြီးကြီးရှိပြီးတော့ကိုယ့်ဘက်ကစီးမဖောက်အောင်အမြဲတမ်းစူးစမ်းပြီးတော့ထောင်ရွက်ချင်းဖြင့်သာအောင်မြင်မှုကိုရမယ်ဒုတိယအချက်ကဘာလဲဆိုလို့ရှိရင်မတရားတာမဟုတ်တာကိုကိုကိုယ်တိုင်ခံရမှခံရတယ်လို့မမြင်ဘဲနဲ့ဒီမတရားတာမဟုတ်တာဒီနေ့သူခံရပြီးပြီနောက်နေ့ငါအလစ်လာမယ်ဒါကြောင့်ငါပြင်ဆင်ထားရမယ်ဆိုတဲ့စိတ်ဓာတ်နဲ့ဝိုင်းဝန်းဖို့လိုတယ်ဆိုတဲ့ဟာကျမတို့အများကြီးအရေးကြီးပါတယ်နောက်တစ်ခုကကျမတို့အားလုံးကစောင့်ကြည့်တဲ့ဟာကိုတော်တော်ကိုဘာလဲအသာကျနေကြပြီအဲ့ဒီစောင့်ကြည့်တာတဲ့ငါဘာလုံးနိုင်မလဲဆိုတဲ့ဟာကိုငါဆိုတဲ့ဟာကိုဦးစားပေးပြီးတော့ငါလုံးနိုင်တာကိုစလုံးမယ်ဆိုတဲ့စိတ်ရှိရင်ကျမတို့လိုချင်တဲ့ပန်းနိုင်ကိုအမြန်ရောက်နိုင်တယ်လို့ကျမအဲ့လိုမြင်ပါတယ်ရှင်ဒါကြောင့်မလို့ဆန္ဒပြတဲ့အခွင့်အလမ်းတစ်ခုကိုရမယ်ဆိုလို့ရှိရင်အဲ့ဒီအခွင့်အလမ်းကိုတကယ်ခိုင်ခိုင်မာမာတိတိကျကျနဲ့လုံးနိုင်ဖို့အတွက်ကိုယ်ဆန္ဒပြမယ်အဖြေပဲအဖြေကိုလိုချင်တာလေအဲ့ဒီအဖြေဆိုတဲ့ဟာကအမှန်ဆိုတဲ့အဖြေကိုရဖို့အတွက်ရှောက်လန်းခြင်းတည်တည်တာအမှန်ကိုရနိုင်မယ်လို့ကျွန်မအဲ့ဒါလေးကိုတတိပေးချင်တာပါရှင
်ဟုတ်ကဲ့ခင်ဗျာအခုဆွေးနွေးသွားကြလို့ပါပဲဒီကျွန်တော်တို့မြန်မာနိုင်ငံမှာပြည်သူတွေအရဆိုလို့ရှိရင်ဒီဟလာနှစ်ပေါင်းများစွာဒီခုနပြောတဲ့စောင့်ကြည့်ခံရတယ်ဆိုတဲ့အခြေအနေကိုကြုံခဲ့ကြပြီဖြစ်ပါတယ်ဒီတော့ကစစ်တပ်တို့ရဲတို့ဆိုလို့ရှိရင်ပြည်သူတွေကငါတို့ကိုရန်လို့မလားငါတို့ကိုဖမ်းဖို့စီးဖို့ငါတို့ကိုနှိပ်စက်ဖို့ရိုက်ဖို့ကြည်နေကြတယ်ဆိုတော့အမြင်မျိုးကရှိနေကြတော့ရိုးရိုးတန်းတန်းနဲ့ရဲဘက်ကလာပြီးတော့ကိုယ်ညီစောင့်ရှောက်တယ်ဆိုရင်တော့မှပဲရဲတပ်ဖွဲ့ဝင်တွေအပေါ်မှာမယုံတင်ကစိတ်ကကြံရှိနေဦးမှာပဲပေါ့လေကိုကနစောစောပိုင်းကျွန်တော်ပြောခဲ့တယ်လို့ပါပဲဒီဇာနာပြရဲဆိုတဲ့လူတွေကလည်းပဲကိုဘက်ကကိုစီကိုကန်းနဲ့ခုနဒေါ်မော်လီပြောသလိုပဲเนาะကိုလိုချင်တဲ့အပြည့်ကဘာလဲအဲ့ဒါကိုအေးချမ်းချမ်းနဲ့ရင်ပန်းကျက်ပေါက်မြောက်အောင်လို့စီကံကြလုံနိုင်ဖို့လိုပါတယ်။မဆိုင်မှုကင်မဲ့ဆိုင်မှုတွေရေးတာမဲ့ဘာတွေရေးမဲ့ဆိုတာပြောထားလို့ရှိရင်လည်းပြောထားတဲ့အတိုင်းလုပ်ဖို့ဘယ်လိုကြွေးကြော်သားနေအော်မဲ့ဆိုတာကိုကြိုတင်ပြီးတော့ပြောထားတဲ့အတိုင်းပဲမတွေ့ဖယ်ပဲနဲ့ပြောထားတဲ့အတိုင်းလုပ်ဖို့စသဖြင့်ပေါ့နော်။သူတို့စီကံနဲ့အညီလှုပ်သွားလို့ရှိရင်ဒီဆန္ဒပြပွဲတွေအေးချမ်းချမ်းနဲ့ရှိမှာပါ။ဒီအခုဒီပုံမှန်၁၈ကြောင်းမို့လို့အရင်တော့ကဖန်စီထိန်ထိန်ခံထားရတဲ့လူတွေလည်းပဲတော်တော်များပါတယ်။အဲ့တော့ဒီဥပဒေအခုလို့ဒီထွက်လာပြီဆိုတဲ့အခါကျတော့ဒီအရင်တော့ဖမ်းထားတဲ့လူတွေကအရင်ဥပဒေနဲ့ဖမ်းတယ်ဆိုပြီးတော့ဆက်ပြီးတော့အချုပ်ခံနေရဦးမှာလားခင်ဗျဆက်ပြီးတော့ဒီပြစ်ဒဏ်ကြီးကြခံနေဦးမှာလားဦးမင်းလင်ဦးအဲ့ဒါလားနည်းနည်းတော့ပြောပြပါဦးလ
ားအဲ့တော့ကျွန်တော်တို့ဥပဒေကနောက်ကျောင်းပြန်အာဏာသိမ်းအောင်မရှိသေးဘူးဆိုတော့ဒီဥပဒေစပြီးတော့အာဏာတည်တဲ့နေရာနေစမှာပေါ့ဗျာနော်ကျွန်တော်သမရနေပြီးတော့ဘယ်နေဘယ်ရက်ကနေစပြီးတော့အာဏာတည်လိုက်တယ်ဆိုရင်အဲ့ဒီအာဏာတည်တဲ့ရက်ကနေစ စပြီးတော့အသက်ဝင်မှာဖြစ်တယ်။
ဒါဖြစ်ရင
်ကျူးလွန်ခဲ့တဲ့ဥပဒေကတော့ရခင်ပြည်မှုတွေတိုင်းပဲဆက်လက်ကျန်ရှိနေဦးမှာပေါ့နော်။ဒါတွေကတော့ကျွန်တော်တို့လူချင်းချင်းသာအခွင့်အရေးပြီးတဲ့အခါမှာရှော့ပေါ်ပြီးမလားဆိုတာတော့ကျွန်တော်တို့စောင့်ကြည့်အောင်မှာဖြစ်တယ်။
အဲ့တော့ဒီကကဟိုပေါ့နော်ဟိုပြစ်ဒဏ်မစီရင်သေးပဲနဲ့ဒီလိုခွင့်ပြုချက်မရှိဘဲနဲ့ဆန္ဒပြတဲ့အတွက်ကြောင့်အဖမ်းခံရပြီးတော့အမှုရင်ဆိုင်နေရစေကာလဆိုရင်ရောဟိုဘယ်လိုဖြစ်မလဲခင်ဗျ။အ
င်းနေရာလေရခင်ဥပဒေတိုင်းပဲသွားအောင်ပါဒီအခုနောက်ပိုင်းဥပဒေသေးပြထားလိုက်ပြီးတဲ့နောက်ပိုင်းမှာဖြစ်တဲ့ကိစ္စရပ်တည်တာဒီအခုဥပဒေတကကျုံးဝင်မှာဖြစ်တယ်ရခင်အောက်စားတွေကတော့ရခင်ဥပဒေတိုင်းပဲသွားနိုင်အောင်ပါ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ခုနပြောသလိုပါဒီဆန္ဒပြနေရတဲ့အချိန်မှာဒီဟလာဘေးကနေပြီးတော့ကြိုးတန်းပြီးတော့ထားတဲ့သဘောကောဒီကိုလူတွေဒီစီးအပြင်မထွက်နဲ့အပြင်ကလူလည်းပဲကိုစီးတဲ့ကိုမဝင်စေနဲ့ဆိုတာမျိုးနောက်ပြီးတော့ဒီဆန္ဒပြနေတဲ့လူတွေကိုဥဆောင်စီးယုံလာတဲ့လူတွေကခေါင်းဆောင်တွေကနေပြီးတော့ကိုလူကိုထိန်းကြောင်းပေးနိုင်ဖို့လည်းပဲဒါလိုအပ်တာပေါ့စီမဲ့ကမ်းမဲ့ဖြစ်လာလို့เนาะစူစူပူပူရုပ်ရုပ်တဲတဲဖြစ်လာလို့ရှိရင်ကိုလူကိုမထိန်နိုင်လို့ရှိရင်တစ်ဖက်ကအနိုင်ရပေးမဲ့လူတွေကလည်းပဲချိနေသေးတယ်ဒါကဟိုထိန်းသိမ်းဖို့ကတော်တော်လေးပဲလိုပါတယ်ဒီတော့စောစောကပြောခဲ့လို့ပေါ့ကိုရင်ကိုကြဆန္ဒပြဝေးကြုံခဲ့ရတော့ဒေါ်မော်လီအဲ့ဒါနဲ့ပတ်သက်ပြီးတော့ဗာများပြောလို့ရမလဲခင်ဗျဘယ်လိုအတွေ့အကြုံတွေများရှိသလဲခင်ဗျအ
ော်ဒီလိုတော့ရှိရဲ့ရှင်ဟိုကျမတို့ဒီဆန္ဒပြမယ်ဆိုလို့ရှိရင်နည်းနည်းကျမတို့ကဟိုပြင်းပြင်းဆင်ဆင်တော့ရှိဖို့လိုတယ်ပြင်းပြင်းဆင်ဆင်ရှိဖို့လိုတယ်ဆိုတာအတွေ့အကြုံရှိတဲ့လူတွေကိုလည်းကိုရီးယားတည်တည်ချာချာစီယုံပြီးသူတို့တွေပါလာအောင်ကြိုးစားဟောပါလဲစီယုံဖို့လိုတယ်နောက်တစ်ခုကပါလဲဆိုလို့ရှိရင်ကျမတို့ကခေါင်းဆောင်ပေါ့နော်အတွေ့အကြုံရှိတဲ့လူကနေပြီးတော့ပြောတဲ့ဟာကိုကျမတို့ကအလေးထားပြီးလိုက်နာရမှာဖြစ်ပါတယ်ဆန္ဒပြတဲ့ဟာကတယောက်တစ်ပေါက်တည်းဖြစ်မသွားဘူးကအမတမ်းမှအရေးကြီးတဲ့အချက်ဖြစ်တယ်နောက်တစ်ခုကခုနကတော့ပေါ့နော်ကျိုးတွေဘာတွေနဲ့ဟိုဘက်ဒီဘက်ကိုမသွားအောင်ဆိုတဲ့ဟာမျိုးရောက်မသွားအောင်ဆိုတဲ့ဟာမျိုးအပြင်တခါတလေကျအဲ့လိုကျိုးတွေဘာတွေမရှိဘူးဒါပေမဲ့ကျမတို့တွေကလက်ချင်းချိတ်ပြီးတော့ဆက်ပြီးတော့ကျမတို့ကကားတော့ကိုနဲ့ကိုဟာကိုစီးကိုကန်းနဲ့နေလို့လည်းလုံးလုံးလည်းရပါတယ်ရှင်နောက်တစ်ခုကပါလဲဆိုလို့ရှင်ကဲလို့ပေါ့ရုပ်ရုပ်သေးသေးဖြစ်တဲ့အခါမျိုးတွေမှာကျမတို့ကတယောက်တစ်ပေါက်စီထွက်ပြေးတာမျိုးတွေရုပ်ရုပ်သေးသေးဖြစ်လာပြီဆိုအားလုံးကတပြိုင်တည်းထိုင်ပြီးတော့ချလိုက်ဖို့လိုပါတယ်အဲ့ဒီလိုမျိုးထိုင်ပြီးတော့တပြိုင်တည်းထိုင်ချလိုက်တာနဲ့တပြိုင်တည်းတစ်ဖက်ကလည်းဘာလို့မှမသိဖြစ်သွားပြီးတော့ဆက်ပြီးတော့သူတို့ပေါ်တယ်တက်လို့မပြေးလိုက်တဲ့အခါလှုပ်လိုက်တဲ့အခါကျတော့မဖြစ်တင်တာတွေပို့ပြီးတော့ဖြစ်သွားပါတယ
်ဟုတ်ကဲ့
ကျမတို့ဒါတွေ့ရတဲ့အတွေ့အကြုံကိုကျမတို့ပြောပြခြင်းဖြစ်ပါတယ
်ဟုတ်ကဲ့
နောက်တစ်ခုကရဲတွေကကျမတို့လုံခြုံရေးအတွက်စောင့်နေစောင့်ပေးတယ်ဆိုတာကလည်းအဲ့ဒါကတစ်ဖက်ကတော့ကြည့်ရင်တော့ဟုတ်ပါတယ်ဒါပေမဲ့အဲ့ဒီရဲတွေကဘယ်လိုမျိုးအာဏာရှင်ရဲ့ညွန်ကြားမှုရဲ့အောက်မှာရှိနေတယ်မရှိနေဘူးဆိုတာကိုလည်းကျမတို့ကတန်တရာတော့မရှိဘူးဒါပေမဲ့ကျမတို့ကနည်းနည်းအလေးထားဖို့တော့လိုတယ်လို့ကျမပြောချင်ပါတယ်ဟု
တ်ကဲ့
ဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့ဒီအိန္ဒိယနိုင်ငံမှာဆန္ဒပြခဲ့တဲ့အခါတုန်းကသူတို့ကအစိုးရကနေပြီးတော့ခန့်အပ်ထားတဲ့လူတွေဖြစ်တဲ့အခါကျတော့အစိုးရကပြောတဲ့အတိုင်းပဲသူတို့လုပ်မှာပဲအဲ့တော့အဲ့ဒီအခါမျိုးကျရင်ကျမတို့ကကိုရီးနဲ့ပါနတ်မှုပေါ်မှာမူတည်ပြီးတော့ကိုယ်သွားကျင်တဲ့နေရာကိုလည်းရောက်အောင်ဆိုလို့ရှိရင်ကျမတို့ကဒီရဲတွေနဲ့ဟိုစကားပြောတဲ့လူကပြောနေရင်လည်းပြောရင်းနဲ့ကျမတို့လိုချင်တဲ့နေရာကိုရောက်အောင်ကျမတို့ဒီလိုပဲတရွေ့ရွေ့လေးနဲ့ဖြည်းဖြည်းလေးဖြည်းဖြည်းလေးနဲ့သွားပြီးတော့ဟိုရောက်လို့ရှိရင်လည်းကိုကရောက်သွားတာနဲ့တပြိုင်တည်းအားလုံးတညီတညာတဲ့ထိုင်လိုက်ပြီးလို့ရှိရင်သူတို့အဲ့ရဲတွေကလည်းကိုကိုဘာမှမလုပ်နိုင်တော့ထိုင်လိုက်ပြီးတဲ့အခါကျတော့သူတို့ကထိုင်ပြီးပြီဆိုတာနဲ့တပြိုင်တည်းခေါင်းဆောင်တယောက်ကနေပြီးတော့သူပေးခြင်းတဲ့ message တွေကိုအဲ့ဒီခါမှာသူကပေးပါတော့တယ်အဲ့ဒီခါမှာကတော့သတင်းတောက်တွေလာလို့ရှိရင်လည်းသတင်းတောက်တွေကအဲ့ဒီအပေါ်မှာသူကခါတဲ့သူကယူသွားပြီးတော့ကျမတို့လိုချင်တဲ့ပြောချင်တဲ့စကားတွေကိုဒီသတင်းစာတွေထဲမှာနော်အဲ့လိုမျိုးပါဝါခြင်းတွေလည်းအများကြီးဖြစ်နိုင်တယ်လို့ကျမအဲ့ဒါမျိုးသတိပေးချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဒါကြောင့်မလို့သောသောကကျွန်တော်လည်းပြောတာပေါ့နော်ဒီကိုလူကိုထိန်းကြောင်ကြီးကြပေးမဲ့လူတွေရဲ့အခမ်းအနားတော်တော်လေးအရေးကြီးပါတယ်အဲ့တော့တခါလေးကြလို့ရင်ဖြစ်တတ်ကြတာဒီဘက်ကနေဆန္ဒပြလာတဲ့အခါမှာတခြားဒီတစ်ဖက်ကပေါ့နော်ကိုနဲ့ဟိုစန့်ကျင်ဘက
်
အဖွဲ့အစည်းတွေကနေပြီးတော့ဟာဆဲဆိုတာမျိုးတွေမခံကြအောင်ပြောတာမျိုးတွေကြောင့်ဒေါသထွက်ပြီးတော့ကိုလူတွေဘက်ကမပေါက်ကွဲအောင်ကိုလူတွေဟာ ဟိုစီးမဲ့ကမ်းမဲ့ပြစ်မသွားအောင်ဒါကြီးကြပ်တဲ့လူတွေကထိမ့်သိမ်းပေးရမှာပါဒီတော့ကျွန်တော်တို့အချိန်လည်းပဲမရှိတော့ပါဘူးခင်ဗျအချိန်နည်းနေပါပြီဟိုညီကုန်းချုပ်အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးငိမ့်စုစီဥပဒေပြန်ပြီးတော့ပြင်ဆင်တတ်မှတ်လိုက်တာနဲ့ပတ်သက်ပြီးတော့ဘာများပြောစရာရှိမလဲလို့ကိုမင်းလွင်ကိုမေးပြတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ဒီငိမ့်စုစီနဲ့ပတ်သက်ပြီးတော့အသေးပြထားလိုက်တဲ့ဥပဒေကကျွန်တော်တို့ဒီငင်းချမ်းစွာမိမိဆန္ဒထုတ်ပေါ်နိုင်ခွင့်ကိုပြည်သူတွေအနေနဲ့ရခင်ကလို့ခဲခဲအများကြီးကြုံတွေ့ကြရမလို့ပဲနဲ့တောင်းဆိုနိုင်တဲ့အခွင့်အရေးရလာတာဖြစ်တယ်။အဲ့ဒီအခွင့်အရေးကိုရလာတဲ့အခါမှာကိုယ့်ဘက်ကအခွင့်အရေးကိုမိမိရရဆုတ်ကန်ပြီးတော့ကိုယ့်ရဲ့အခွင့်အရေးကိုကိုတောင်းနိုင်ဖို့အတွက်လိုတယ်။ဒီဥပဒေကိုပြဋ္ဌာန်းပြီးလိုက်ခြင်းအပြင်လက်လွတ်စပယ်လုံးလို့တော့မရဘူးဆိုတာကိုကျွန်တော်တို့ပြည်သူတွေအများကြီးပြည်သတိထားဖို့လိုတယ်။နောက်ပြီးတော့တကားဒီကျွန်တော်တက်ဆိုင်ရာရဲတပ်ဖွဲ့စခန်းကြီးဆိုတာကလည်းအရင်တော့မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတာကျွန်တော်တို့ဒီပြည်ထောင်ဝင်ကြီးဌာနလက်အောက်ကလာတဲ့ရဲတပ်သားအစင်းစင်းကနေပြီးတော့ပြည်ထောင်ဝင်ကြီးဌာနခန့်တဲ့လူတွေဖြစ်တယ်။ကြံတန်းတွေကိုကျွန်တော်ပြန်လည်ဖတ်ရှုကြည့်တဲ့အခါမှာအရေးကြီးတဲ့ပြည်နယ်နဲ့တိုင်းခရိုင်ဒေသတွေအထူးကိုဒီတက်မတော်ကနေပြီးတော့အတွင်ပြောင်းပြီးတော့ရောက်ရှိလာတဲ့လူတွေတော်တော်များများနေရာယူထားပြီဆိုတာကိုကျွန်တော်တို့သိရတယ်။ဒါကြောင့်လွန်စွာသတိထားပြီးတော့မှဒီကိစ္စတွေကိုဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်အနေနဲ့အတိအပြီးပြောကြတယ်
။ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့။ညီကုန်းချုပ်အနေနဲ့တော်မော်လေးရောပြောစရာရှိပါသေးလားခင်ဗျာ
။ဟုတ်ကဲ့။ကျွန်မကတော့ဒီအခုလိုမျိုးပေါ့နော်လွတ်လပ်လပ်နဲ့ခွင့်ပြုမိတ်လောက်ပဲယူပြီးတော့ဒီဆန္ဒပြနိုင်နေဆိုတဲ့အပေါ်မှာကျွန်မတခုတွေ့တာကဘာလဲဆိုလို့ရှိရင်ကျွန်မတို့နှစ်90ကျော်ကျော်ဒီအနာရှင်ဒီလက်အောင်မှာနေခဲ့တဲ့အခါမှာပြဿနာတွေအများကြီးရှိခဲ့တယ်သူတို့ပြဿနာတွေအများကြီးရှုပ်ထွေးအောင်လုပ်တယ်အဲ့ဒီဟာတွေကိုကျမတို့ပြည်သူတွေကတကယ်ပဲစနစ်တကျနဲ့ဖော်ထုတ်ပြီးတော့တော့တကယ်လုံနိုင်မယ်ဆိုလို့ရှိရင်တော့ဒီအပန်းတွေဟာကျမတို့ကဘာပေါ်ညံသွားပြီးတော့ကျမတို့ဖြစ်ချင်တဲ့ကျမတို့အပြောင်းလဲလိုချင်တဲ့ဟာတခုကိုရဖို့အတွက်ကိုမနှင်းအမြန်ကျမတို့ပါပါနဲ့နဲ့နဲ့ဆောင်ရွက်ရင်ပို့ပြီးအစဉ်ပြေလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်ရှင
်။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။ဒီမှတ်ချက်တင်နေပဲကျွန်တော်တို့ဒီဆွေးနွေးပွဲစကားဝိုင်းကိုညီကုန်းချုပ်ပေးရစေ။ပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့ AHRC အာရှလူ့အခွင့်အရေးကော်မရှင်ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင့်နေဦးမင်းလွင်ဦးနဲ့ကနေဒါနိုင်ငံအခြေစိုက်ဗဟိုတရားရုံးရှင့်နေဟောင်းဒေါ်မော်လီတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြရစေခင်ဗျာ
။
တော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှန်လန်းကြပါစေ။Thank you.